မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ပိနေချီတဲ့ရိုဟင်ဂျာဒုက္ခသည်ပြည်ထနာကလူသားချင်းစာနာထောက်ထားမှုအကူအညီတစ်ခုလုံးနဲ့ဖြည့်ဆင်းနိုင်မှာမဟုတ်ဘဲအလုံးပါဝင်တဲ့နိုင်ငံရေးအရာဖြည့်ဆင်းချက်တွေလိုအပ်တယ်ဆိုနိုင်ငံတကာချက်ချင်းကြီးအတင် ICRC အကြီးအကဲကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ဓာကာမျိုးတော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ
I think it's a long reconciliation process. Humanitarian work cannot be responsible to be the chief reconciler. We have to.
ပြန်လည်ညင်သာစီရေးရေးရှည်လုပ်ငန်းစဉ်ကြီးပါ။ပြန်လည်ညင်သာစီရေးမှာလူသားချင်းစာနာထောက်ကူမှုလုပ်ငန်းတွေကဥဆောင်တာဝန်ယူဖို့မချွင့်နိုင်ပါဘူး။အထိပ်ပဲပြီးွားတဲ့နိုင်ငံရေးအရာတာဝန်ယူမဲ့ခေါင်းဆောင်မှုလိုအပ်ပါတယ်။လူမှုအတိုင်းအဝိုင်းတွေကြားပြန်လည်တည်ငြိမ်ရေးအတွက်ဆောင်ရွက်ဖို့အခိုင်အမာပိုင်းဖြတ်လုပ်ကိုင်ဖို့မြန်မာအစိုးရအဖွဲ့မှနိုင်ငံရေးအရာတာဝန်ယူရမယ်ကိစ္စလို့ယူဆပါတယ်လို့ ICRC အကြီးအကဲကပြောဆိုခဲ့တာပါ။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်အရေးလိုပြည်ပခါကြီးကိုကုညီထောက်ပံ့ရေးဆိုတာမှဘယ်တော့မှပြည်စုံမှုရှိမှာမဟုတ်တဲ့အကြောင်းနဲ့အကူအညီတွေပို့တိုးဖို့ကိုလည်းသူ့အနေနဲ့ပြောဆိုခဲ့ပြီးဖြစ်ကြောင်း ICRC အကြီးအကဲကထားလောင်းပြောဆိုပါတယ်။ဒုက္ခသည်တွေထာနေပြန်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကသဘောတူထားပေမဲ့လုပ်ငန်းတွေမဆနိုင်သေးပါဘူး။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ရေးကိစ္စကိုလည်းနိုင်ငံသားဥပဒေအရသာဆောင်ရွက်ရမယ်လို့ရည်ရည်ပြောဆိုထားတာဖြစ်ပါတယ်